ဒီရော်တွေဟာပင်လယ်ကမ်းရိုးတန်းဒေသတွေဖြစ်တဲ့အေယာဝတီ၊တနင်္သာရီနဲ့ရခိုင်ပြည်နယ်တွေအတွက်မုံတိုင်းတန်ကနေအကာအကွယ်ယူဖို့အသက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီရော်အကျယ်ဝန်းဟာဧက12သိန်းလောက်ရှိပြီးအေယာဝတီတိုင်းမှာဒီရော် area 46ရာခိုင်နှုန်း၊တနင်္သာရီတိုင်းဒေသကြီးမှာ38ရာခိုင်နှုန်း၊ရခိုင်ပြည်နယ်မှာ19ရာခိုင်နှုန်းရှိတယ်လို့ဒီကနေ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်ညိုကဆွေးနွေးတင်ပြပါတယ်။ဒီရော့ပြုံတိမှုတွေဟာနေရာတိုင်းမှာဖြစ်နေပါတယ်။အေယာဝတီတိုင်းဒေသကြီးဒေဒီယဲမြို့နယ်မှာမုံတိုင်းတံကိုကာကွယ်နိုင်တဲ့ဒီရော့တွေမရှိတော့တဲ့အတွက်ပြန်ဆိုင်ပေးဖို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါခင်ညိုကအဆိုတင်သွင်းခဲ့ပါတယ်
။နာဂေမုံတိုင်းပြီးနောက်မြို့နယ်အုပ်ချုပ်ရေးအဖွဲ့နဲ့စေတနာရှင် NGO အဖွဲ့များကဒီရော့များကိုလာရောက်စိုက်ပျိုးပြီးမဲ့လဲစနစ်မှန်တမ်းချင်းစောင့်ရှောက်မှုအားနည်းချင်းမိမိအကျိုးသက်ရာသားများကတပင်ခုတ်ချင်းကမ်းပြိုရေးပါသွားခြင်းတော့ကြောင့်ဒီရော့များအမြင်သက်သလောက်မှောင်မြင်ပါသို့ပါတော့လေတဘာဝဘေးအန္တရာယ်မုန်တိုင်းဒီအချိန်မီးဖြစ်ပေါ်လာနိုင်ပါတယ်မုန်တိုင်းနဲ့ဒီလိုင်းကိုကာကွယ်ကားစီးနိုင်တဲ့ခံတပ်သဖွယ်ဖြစ်တော့ဒီရောထူထူမရှိမဖြစ်လိုအပ်ပါတယ်ရာသူရသားများအသက်အိုးအိမ်စီးရင်ကာကွယ်ပေးစင်ရတဲ့အရေးကြီးသောခံတပ်သဖွယ်ဖြစ်တော့ဒီရောများကိုဖွဲ့စည်းတိစောက်ပေးပါရန်သက်ဆိုင်ရာပြည်ထောင်စုဆိုတာတိုက်တော့ပါတယ
်ဒီရောပြုံတိမှုဟာမိသွေးဖောက်တာနဲ့ထင်းအဖြစ်သုံးတာဒီရောတွေကိုရှင်ပြီးစိုက်ပျိုးမြေချဲတာငါးပစုကန်တွေအဖြစ်ပြောင်းလဲလာတာလူနေအိမ်တွေတိုးချဲ့လာတာတွေကြောင့်ဒီရောarea တွေပြုံးတီးလာတာဖြစ်ပါတယ်ဒီရော့ပြုံးတီးမှုကိုအမျိုးသားရေးတာဝန်တည်ရအနေနဲ့အမြန်ဆုံးကာကွယ်သင့်တယ်လို့အေယာဝတီတိုင်းဒေသကြီးလင်းမြန်နာမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစော်မင်းသိန်းကထောက်ခံဆွေးနွေးခဲ့ပါတယ
်ဒီရော့များပြုံးတီးမှုကိုကာကွယ်နိုင်ရင်တဘာဝပတ်ဝန်းကျင်နဲ့ဂေယစနစ်ထိန်းသိမ်းရေးမှာကျွဲကူးရေပါအဆင်ပြေနိုင်ပါတယ်ကန်ရန်ဒေသများရဲ့တဘာဝဘေးရန်တွေရဲ့လုံခြုံရေးအတွက်မရှိမဖြစ်လိုအပ်တဲ့ဒီတော်များပြုံးတိမသွားခင်မှာပြည်တော်စုအစိုးရအနေနဲ့ထိရောက်မှန်ကန်သောဥပဒေများပြဋ္ဌာန်းပေးရန်လိုအပ်သလိုစနစ်တကျပြုပြင်ထိန်းသိမ်းဆောင်ရွက်ရန်လည်းအထူးလိုအပ်လာပါထို့ကြောင့်အားလုံးရဲ့ပေါင်းပြီးတော့အမျိုးသားရေးတာဝန်တရက်အနေနဲ့ဒီတော်များစိုက်ပျိုးလို့ရတဲ့နေရာတိုင်းမှာဒီတော်များစိုက်ပျိုးဖော်ဆောင်ပေးရန်ပြည်တော်စုအစိုးရအဖွဲ့သို့တိုက်တွန်းကြောင်းအဆိုအဖြစ်တင်သွင်းသင့်မှာကြောင်းကိုလေးလေးနက်နက်ထောက်ခံရင်းတင်ပြပါရခင်ဗျာ
မြန်မာနိုင်ငံကဒီတော်တွေဟာအကြောင်းအမျိုးမျိုးကြောင့်လက်ရှိအတိုင်းပြည့်စည်နေမယ်ဆိုရင်မကြခင်မှာဒီရီတော်တွေပြောက်ွယ်သွားနိုင်တယ်လို့ဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီဂျက်ကာကသတိပေးထားတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးစော်မင်းသိန်းကဆွေးနွေးပါတယ်2008နာဂစ်မုံတိုင်းမှာဒီရော့တွေသာအများပြားရှိမယ်ဆိုရင်အေယာဝတီတိုင်းမှာပျက်စီးမှုတေဆုံးမှုနည်းမယ်လို့လည်းခန့်မှန်းကြပါတယ်ဒီရော့များတဲ့ပိုကလေးမြို့နယ်ကမိမလာကျွန်းမှာလူအသေးအပြောက်နေခဲ့တယ်လို့ဆိုပါတယ်ဒီရော့တွေကိုနာဂစ်မုံတိုင်းအပြီးမှာပြန်ဆိုင်ကြပေးမယ်အောင်မြင်တဲ့တလောက်မှအောင်မြင်ခဲ့ဘူးလို့လည်းလွှတ်တော်ကိုစလဲဦးစော်မင်းသိန်းကဆွေးနွေးပါတယ်ဒီရော့ပင်နေပြန်ဆိုင်တဲ့အခါမှာကုန်ကြစည်များပြီးထိမ့်သိမ့်မှုအားနည်းတဲ့အတွက်အောင်မြင်မှုနည်းတာဖြစ်တယ်လို့တစ်တော့သင်ရန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ဖွင့်ပြတိုးတက်ရေးနဲ့ထိမ့်သိမ့်ရေးအသင်းဖရီဒါကဒီရော့ပညာရှင်ဦးကျော်ငိမ့်ကပြောပါတယ
်ဆိုက်ရတာကကုန်ကြစည်များတာပေါ့နော်ကျိုးရင်ဒီပါတီထောင်ရတဲ့စည်းကြီးရှိတယ်ပင်တန်ဘိုးတို့အဲဒီ size စည်းကြီးတို့ကျိုးစည်းကြီးတို့ကဒါလိုက်အနေနဲ့ကအရင်မများပဲမသူ့ management လုပ်ရတဲ့ဝန်ထမ်းစည်းကြီးတွေလည်းရှိတယ်ပေါင်းမြင်တာကတော့ size ပြီးတာနဲ့ထိမ့်သိမ့်ဖို့လိုတယ်တချို့ကမထိမ့်သိမ့်နိုင်ဘူး size ရုံနဲ့ size ပေါင်းရှင်းတာလိုမဲခင်းပြရတာလိုရှိတယ်အဲ့ဒါကကုန်ကြစည်းတစ်ချက်ရှိတယ်အစ်ကကြညာစီကူကပူရင်းလာနေတဲ့ပူရင်းကြီးလဲပူရင်းကြီးလဲအဲ့ရနဲ့အခုကြောင်ဆက်တယ်လို့ဖြစ်ပြီးတော့ထုတ်သုံးသွားတာလေးရှိတယ
်ဒီရော့တွေရှင်းတမ်းဖို့ပုံများလာဖို့ဆိုရင်ထင်းအဖြစ်သုံးတာမီးသွေးဖောက်တာနဲ့စီးပွားရေးလုပ်ငန်းတွေချဲ့ထွင်လာတာကိုကန့်တတ်တာပိတ်ပင်တာတွေလှုပ်ဆောင်ရမှာဖြစ်ပါတယ်မကြခင်ရပိုင်းအတွင်းမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကဒီရော့တွေကိုဘလို့များအောင်ပြန်လုပ်ကြမလဲနဲ့ရှိတဲ့ဒီရော့တွေကိုဘလို့ကာကွယ်ကြမလဲဆိုတာကိုဆွေးနွေးသွားကြမှာဖြစ်ပါတယ်ရှင်